ဆွေဒင်နိုင်ငံရဲ့နေတိုးအဖွဲ့ဝင်ရေးလျှောက်ထားချက်ကိုတူရကီပါလီမန်ကအင်္ဂါနေ့ကအတည်ပြုလိုက်ပြီးဒီဆုံးဖြတ်ချက်ကိုဆွေဒင်ဝန်ကြီးချုပ်ကကြိုဆိုလိုက်ပါတယ်။တူရကီပါလီမန်မှာ289.55မှနဲ့အပြည်ပြုလိုက်တာဖြစ်ပါတယ်။နေတိုးအဖွဲ့ဝင်တွေအတွက်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့သဘောတူညီချက်လိုအပ်ပါတယ်။ဆွေဒင်ရဲ့လျှောက်ထားချက်ကိုတူရကီနဲ့ဟန်ဂရီနိုင်ငံတို့ကသဘောတူညီချက်မပေးသေးတာကြောင့်တစ်နှစ်လောက်ကြာကြာနေခဲ့တာဖြစ်ပါတယ်။တူရကီစစ်ကြေးအဖွဲ့တွေကိုဆွေဒင်နိုင်ငံကလက်ခံထားတာအကြောင်းပြပြီးတူရကီကသဘောတူညီချက်မပေးဘဲထားခဲ့တာပါ။အခုခါမှာတော့ဆွေဒင်နေတိုးအဖွဲ့ဝင်ဖြစ်ရေးအတွက်သဘောတူညီချက်ပေးဖို့ဟန်ဂရီနိုင်ငံပဲကြံပါတော့တယ်။ဟန်ဂရီနိုင်ငံရဲ့ဒီမိုကရေစီပေါ်ဆွေဒင်ကဝေဖန်ခဲ့တာကိုအကြောင်းပြပြီးဟန်ဂရီကသဘောတူညီချက်မပေးသေးတာဖြစ်ပါတယ်။အင်္ဂါနေ့တော့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကဆွေဒင်ဝန်ကြီးချုပ်ကိုဆွေးနွေးဖို့ဖိတ်ကြားလိုက်ပါတယ်။ဒါပေမဲ့အခုချိန်မှာဟန်ဂရီနဲ့ညှိနှိုင်းဖို့အကြောင်းမရှိသေးဘူးလို့ဆွေဒင်နိုင်ငံရဲ့ဝန်ကြီးတိုဘီယပ်ဘီစထရောင်းကပြောကြားလိုက်ပါတယ်။ဆွေဒင်နဲ့ဖင်လန်နိုင်ငံတို့အစိအေးကာလဗက်မလိုက်ရည်တည်ခဲ့ပေမဲ့ရုရှားယူကရိန်းစစ်ဖြစ်မှာနေတိုးအဖွဲ့ဝင်ဖြစ်ဖို့ရှောက်ထားခဲ့ကြတာပါ။